Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တန်ရက်2016ခုနှစ်စက်တင်ဘာလ17ရက်တနင်္ဂနွေနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနိုင်စင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါရှင်။ကျမတင်ကြီးထိုက်ပါ။မြောက်ကိုရီးယားရဲ့ပြင်စမမြောက်နဲ့အကြီးမားဆုံးနျူကလ িয়ার စမ်းသပ်မှုအပြီးမှာတော့အမေရိကန်ပြည်ထောင်စုဘက်ကတန်းခတ်ပိတ်ဆို့မှုတွန်းမြင့်ချထားဖို့စဉ်စားသုံးသပ်နေပါတယ်။ရုရှားနဲ့အမေရိကန်တို့ကြားဝင်ဆောင်ရွက်တဲ့အပြစ်ခတ်ရစရေးသဘောတူညီချက်ကိုဆီးရီးယားသမ္မတကလက်ခံပါတယ်။ဒီကနေ့တနင်္ဂနွေနေ့ကတော့အမေရိကန်ပြည်ထောင်စုအကြမ်းဖက်တိုက်ခိုက်ခံရတဲ့ 9/11 15နှစ်မြောက်နေ့ဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုမှမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်။
အခုညနေထုတ်လွှင့်ပေးမယ့်သတင်းဆောင်ပါတွေထဲမှာနားဆင်ရမှာကတော့အင်္ဂလန်နိုင်ငံကိုသုံးရတာခရီးနဲ့ရောက်နေတဲ့ဒေါက်အောင်ဆန်းစုကြည်ဟာအင်္ဂလန်မှာရှိနေတဲ့မြန်မာတွေနဲ့လည်းရင်းရင်းနှီးနှီးတွေ့ဆုံခဲ့ပါတယ်
။ပြီးတော့သူကဘာမှသွားလဲဆိုတော့လိမ့်လိမ့်မမနေကြတော့တဲ့သူများတိုင်းပြည်မှာတဲ့ပြီးတော့တန်ရုံနဲ့လည်းအဆင်ပြေအောင်နေပါတော့တဲ့အဲ့လိုမှသွားတယ်
။ဒေါက်တာတက်ကုတ်ကိုပြောပြချက်နဲ့အတူဒေါက်အောင်ဆန်းစုကြည်ရဲ့ဗြိတိန်ခီးစဉ်ကိုနားဆင်ကြရမှာပါ။တခါမွန်ပြည်သက်ပါတီနဲ့ကရင်မျိုးသားအစည်းအရုံးတို့နယ်မြေအငင်းပွားမှုကိုဆွေးနွေးအဖြစ်ရှာနေကြတဲ့အကြောင်းကိုလည်းသိကြရမှာဖြစ်သလိုကိုဝင်ဆောင်မိခင်လောင်းတွေအတွက်ကြိုတင်သိထားရမယ့်စေဝါတောက်သုံးမှုအကြောင်းဆောင်ရန်ရှောင်ရန်တွေကိုလည်းနှာစင်ကြရမယ်ကျမရဲ့သတင်းလွှာတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးသွားမှာပါအခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်နဲ့မမိုးဖြူတို့ကြီးညာပါမယ်ရှင်
မြောက်ကိုရီးယားရဲ့ပြင်စမမြောက်နဲ့အကြီးမားဆုံးနျူကလ িয়ার စမ်းသပ်မှုအပြီးမှာတော့အမေရိကန်ပြည်ထောင်စုဘက်ကတန်းခတ်ပိတ်ဆို့မှုတွန်းမြင့်ချထားဖို့စဉ်းစားသုံးသပ်နေပါတယ်။ကုလလုံခြုံရေးကောင်စီမှအရေးယူဆောင်ရွက်ဖို့အပြင်အမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ဘက်ကလည်းတနိုင်ငံတည်းကဖြစ်စေဒါမှမဟုတ်လဲနှစ်နိုင်ငံသုံးနိုင်ငံတို့ပူးပေါင်းပြီးမြောက်ကိုရီးယားအစိုးရကိုအရေးယူဆောင်ရွက်သွားဖို့စဉ်းစားသုံးသပ်နေတယ်လို့မြောက်ကိုရီးယားဆိုင်ရာမူဝါဒရေးရာအမေရိကန်အထူးကိုယ်စားလှယ်ဆွန်ကင်းကတိုကျွန်မြို့တော်မှာပြောဆိုခဲ့ပါတယ်။ဒီမတိုင်ခင်အစိုးပိုင်းကဆာလို့တောင်ကိုရီးယားနဲ့အမေရိကန်တို့ကရေဒီယိုဓာတ်သတ္တိကြွဓာတ်တွေပါဝင်နေတဲ့ပစ္စည်းတွေကိုလည်းစတင်ရှာဖွေနေပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စွမ်းရည်ဖြစ်ထွန်းမှုအပေါ်မှာနိုင်ငံတွေဘက်ကလည်းစိုးရိမ်ပူပန်မှုတွေကိုထုတ်ဖော်ပြောဆိုနေကြသလိုတောင်ကိုရီးယားအာဏာပိုင်တွေဘက်ကလည်းမြောက်ကိုရီးယားရဲ့နျူကလ িয়ার စွမ်းရည်ကအတော်အတန်တိုးတက်တဲ့အဆင့်ကိုမြန်မြန်ဆန်ဆန်ရောက်ရှိလာနေတယ်လို့ပြောဆိုခဲ့ပါတယ်ရှင်
။ American နဲ့ Russia နိုင်ငံတွေကြားဝင်ဆက်ဆက်ညှိနှိုင်းပေးခဲ့တဲ့အပြစ်ခတ်ရစဲရေးသဘောတူညီချက်ကို Syria သမ္မတ Bashar al-Assad အစိုးရဘက်ကလက်ခံလိုက်ပြီလို့ Syria နိုင်ငံကပြောဆိုလိုက်ပါတယ်။လူသားချင်းစာနာမှုအထောက်အကူပေးနိုင်မှုရည်ရွယ်ချက်တွေအတွက်အမုန်းပွားတိုက်ခိုက်မှုတွေရပ်ဆိုင်းထားဖို့အစီအစဉ်ကိုအလက်ပိုမြို့မှာစတင်မယ်လို့ Syria သတင်းဌာနကကြေညာပါတယ်။အဲဒီနောက်နိုင်ပိုင်းတွင်သမရအဆက်သစ္စာကနေနဲ့လက်တွဲတိုက်ခိုက်နေတဲ့ Lebanon ခြေစပ် Hezbollah စစ်သွေးကြွအုပ်စုကသူတို့ကိုတိုက်ခိုက်လာရင်တုံ့ပြန်ကာကွယ်မယ်လို့တန်ဋိဌာန်ချထားတဲ့ကြားကပဲပြစ်ခတ်ရစဲရေးကိုလက်ခံမယ်လို့ပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့လကပြည်ပခါတွေဖြစ်နေတဲ့စစ်မြေပြင်ကိုစစ်တပ်ပို့ပေးခဲ့တဲ့တူတကီဆိုးရကလည်းတနင်္လာညနေပိုင်းမှာစတင်မဲ့အပြစ်ရရေးအတွက်ထောက်ခံခဲ့ပါတယ်။ပြီးခဲ့တဲ့စနေနေ့ကဆီးရီးယားမြောက်ပိုင်းတူတကီလေကြောင်းတိုက်ခိုက်မှုကြောင့်စစ်သွေးကြွ20လောက်သေဆုံးခဲ့တယ်လို့ဒီအပြစ်ရသဘောတူမှုမတိုင်ခင်နောက်ဆုံးထွက်တဲ့စီရင်ခံစာတွေကဖော်ပြပါတယ်။ဒီအပြစ်ရရေးသဘောတူညီချက်ကိုစနေနေ့ဆိုးပိုင်းကဂျနီဗာမြို့မှာအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလက်ဗရော့ဖ်တို့သဘောတူခဲ့တာဖြစ်ပါတယ်။ဒီသဘောတူညီမှုကိုဆီးရီးယားတိုက်ခိုက်အင်အားစုတွေကလည်းကြိုဆိုခဲ့ပါတယ်။ဒါပေမဲ့ရုရှားနဲ့ဆီးရီးယားဆွေရတွေကအရင်ကအပြစ်ရသဘောတူညီမှုတွေကိုမလိုက်နာခဲ့တဲ့အတွက်အခုသဘောတူညီချက်ကိုလည်းတိုက်ခိုက်အဖွဲ့တွေကတန်လျာရှိစေဖြစ်ပါတယ်။တကယ်တော့ဆီးရီးယားပေါ်ရုရှားရဲ့ဩဇာလွှမ်းမိုးမှုကသာဆီးရီးယားဆွေရရဲ့လိုက်နာဆောင်ရွက်မှုအတွက်တစ်ခုတည်းသောနည်းလမ်းဖြစ်တယ်လို့အတိုက်ခံအဖွဲ့ရဲ့စစ်ဆက်ညှိနှိုင်းရေးအစိုးရကော်မတီကဘတ်စမာဂိုဒမနီကကြေညာချက်မှဖော်ပြခဲ့ပါတယ်။
ဒီကနေ့တနင်္ဂနွေနေ့ကတော့အမေရိကန်ပြည်ထောင်စုစက်တမလ17ရက်နေ့အကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့15နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။2001ခုနှစ်စက်တမလ17ရက်နေ့ကအကြမ်းဖက်သမားတွေပြန်ပြေးဆွဲထားတဲ့လေယာဉ်တွေနဲ့နယူးယောက်မြို့ကမ္ဘာ့ကုန်သွယ်ရေးစင်တာနဲ့ Washington DC မြို့တော်အနီးကအမေရိကန်စစ်တပ်နာချုပ်ပင်တဂွန်တို့ကိုတိုက်ခိုက်ခဲ့တာပါ။တတိယလေယာဉ်ကတော့ Pennsylvania စင်ကြေပုံအရမှာပြက်ကျခဲ့တာဖြစ်ပါတယ်။ 9/11 တိုက်ခိုက်ခံရမှု15နှစ်ပြည့်မြောက်တဲ့ဒီကနေ့တနင်္ဂနွေနေ့မှာတော့တိုက်ခိုက်မှုအတွင်းသေဆုံးခဲ့ရသူတွေကိုအမှတ်ရအောင်မိတဲ့အနေနဲ့အမေရိကန်သမ္မတဘရက်ကိုဘားမားကအင်ဖြူရော်မှာခဏတာညှိနှိုင်းသက်ပြီးအောင်မိဂုဏ်ပြုမှာဖြစ်ပါတယ်။ဒ ဒီနောက်မှာတော့ပင်တကူမှာပြုတ်လုံမဲ့အမှတ်ရအောင်မေဘွယ်အခမ်းအနားမှာမိန့်ခွန်းပြောမှာပါကမ္ဘာကုန်သွယ်ရေးစင်တာတိုက်ခိုက်ခံရမှုအတွင်းသေဆုံးခဲ့ကြသူတွေအတွက်အောင်မေဘွယ်အခမ်းအနားကိုတော့နယူးယောက်မြို့မှာကျင်းပမှာဖြစ်ပါတယ်ပြီးခဲ့တဲ့15နှစ်အတွင်းအများကြီးပြောင်းလဲခဲ့ပေမဲ့ကျွန်တော်တို့ကိုအမေရိကန်အဖြစ်သတ်မှတ်တဲ့အဓိကတန်ဖိုးတွေကတော့မပြောင်းလဲပါဘူးလို့လဲအမေရိကန်သမ္မတဘရက်အိုဘားမားကမနေ့စနေနေ့ကသူ့ရဲ့အပတ်စဉ်မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်ရှင်
Republican သမ္မတလောင်းဒေါ်နယ်ထရမ့်ကိုထောက်ခံသူတွေကိုမနေ့မြို့ဝယ်ရလူတွေအဖြစ်ပြောခဲ့မိတယ်ပေါ့ Democrat Party သမ္မတလောင်း Hillary Clinton ကခပ်ပေါ့ပေါ့တောင်းပန်လိုက်ပါတယ် Trump ကိုထောက်ခံသူတဝက်လောက်ဟာလူမျိုးရေးဝါဒီတွေလိင်လူချင်းဆက်ဆံသူတွေကိုမုန်းတီးသူတွေလိင်ခွဲခြားဆက်ဆံသူတွေအစ္စလာမ်ဝါဒကိုမုန်းတီးသူတွေကိုနဲ့မတူတဲ့လူတွေကိုမုန်းတဲ့သူတွေစတဲ့မနစ်မြုပ်စရာအစုအဖွဲ့ဖြစ်တဲ့ကြောင်းတောက်ကြနေကလုတ်တဲ့ရမငွေရှာပွဲအခမ်းအနားတစ်ခုမှာပြောပြီးနောက်တနေ့စနေနေ့မှာ Miss Clinton ကကြီးညာချက်ထုတ်ပြီးခပ်ပေါ့ပေါ့တောင်းပန်လိုက်တာဖြစ်ပါတယ်အဲ့ဒီလိုပြောဆိုလိုက်မိတဲ့အတွက်စိတ်မကောင်းဖြစ်တဲ့အကြောင်းပြောဆိုမှုဟာရေပူရဆန်လွတ်နေကြောင်းကြီးညာချက်မှာဖော်ပြပြီး Trump ကိုထောက်ခံသူတဝက်လောက်ဟာဒီရုပ်စုထဲမှာအကျုံးဝင်နေကြောင်းပြင်ဆင်ပြောကြားလိုက်တာဖြစ်ပါတယ် Republican သူသမ္မတလောင်း Mike Pence ကတော့စနေနေ့က Washington မှာလုပ်တဲ့Value Voter Summit လို့ခေါ်တဲ့စီဝေးပွဲတစ်ခုမှာ Trump ကိုထောက်ခံသူတွေဘက်ကခုခံပြောကြားခဲ့ပြီးသူတို့ဟာဘယ်အုပ်စုမှမမဟုတ်ကြောင်းဒီလူအလုံးဟာ American နေဖြစ်ပြီးအများအနီးတူလေးစားခံတိုက်သူတွေဖြစ်ပါတယ်လို့ပြန်ပြီးခြေပပြောဆိုခဲ့ပါတယ
် View American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ကနေတနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်တရုတ်အာဆီယံရင်းနှီးမြှုပ်နှံမှုဆိုင်ရာအစည်းအဝေးနဲ့73ချိန်မြောက်တရုတ်အာဆီယံကုန်စည်ပြပွဲကိုဒီကနေ့တရုတ်နိုင်ငံနန်နင်းမြို့မှာစတင်ဖွင့်လှစ်တာမှာတော့မြန်မာနိုင်ငံကဒုတိယသမ္မတဦးမြင့်စွေတက်ရောက်နေပါတယ်။တရုတ်အာဆီယံကုန်စည်ပြပွဲမှာမြန်မာထွက်ကုန်တွေကိုပြည်ခံ145ခန်းဖွင့်လှစ်ပြသနေတာလည်းဖြစ်ပါတယ်။ဒီကနေ့ဖွင့်ပွဲမှာတော့တရုတ်ဒုတိယဝန်ကြီးချုပ်ချင်ခေါင်းလီကအဖွင့်စကားပြောကြားတာမှာတရုတ်နဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကြားဆက်ဆံရေးပို့မှုအကောင်းစီဖို့တိုက်တွန်းသွားပါတယ်။ဒါအပြင်တရုတ်နိုင်ငံကဥဆောင်တဲ့အာရှအခြေခံအဆောက်အုံရင်းနှီးမြှုပ်နှံမှုဘဏ် AIIB ရဲ့ပထမဆုံးရင်းနှီးမြှုပ်နှံမှုစီမံကိန်းတွေထဲမှာပိုလန်မှကြီးစီမံကိန်းကိုပထမဦးစားပေးရင်းနှီးမြှုပ်နှံသွားမယ်လို့တရုတ်ဒုတိယဝန်ကြီးချုပ်ကပြောဆိုပြီးဒီစီမံကိန်းကြောင့်တရုတ်နဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားနှစ်ဦးနှစ်ဖက်အကျိုးရှိစေပြီးအခွင့်အလမ်းကောင်းတွေထွက်ပေါ်လာစေမှာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။တရုတ်နဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတိုးမြှင့်ဖို့အတွက်တရုတ်ဘက်ကအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ဆက်ဆံရေးပူးပေါင်းဆောင်ရွက်ရေးတို့ကိုခိုင်ခိုင်မာမာတိုးမြှင့်သွားမှာဖြစ်တယ်လို့အာဆီယံအတိုင်းအဝိုင်းတိစောက်မှုကိုလည်းထောက်ခံသွားမယ်လို့ပြောဆိုသွားပါတယ်ရှင်
။ဆော်ဒီအာရေဗျနိုင်ငံမှာရှိတဲ့အစ္စလာမ်တွေရဲ့အရေးပါဆုံးဘာသာရေးအထွတ်မြတ်နေရာမှာနှစ်တိုင်းကျင်းပတဲ့ငါးရက်တာဟတ်ဂျ်ပွဲတော်ရဲ့အရေးကြီးဆုံးနေ့မှာကမ္ဘာတစ်လွှားကမွတ်စလင်နှစ်သန်းနီးပါးတက်ရောက်ဝေဖန်ခဲ့ကြပါတယ်။ဖျားဘူးတွေဟာတနင်္ဂနွေနေ့ထွက်ချိန်မှာစတိုနီတောင်မှာစုခဲ့ပြီးတော့မက်ကန်နဲ့15ကီလိုမီတာလောက်ကွာတဲ့လူအများဆုံးစုဝေးရာအရဖတ်တောင်မှာစုပြီးဝေ့ပြူကြပါတယ်။ဝေ့ပြူသူတွေကဟတ်ပွဲတော်ပထမနေ့မှာကိုရန်ကျမ်းစာရွတ်ဆိုပြီးအစ္စလမ်တရားတော်တွေလည်းရွတ်ဆိုပူဇော်ပါတယ်။အဲ့ဒီဘာသာရေးအထွတ်မြတ်နေရာမှာတမန်တော်မိုဟာမက်နောက်ဆုံးတရားဟောခဲ့တယ်လို့မွတ်စလင်တွေကယူဆပါတယ်။ဒါပေမဲ့ဒီနေ့ကျင်းပတဲ့ဟတ်ပွဲတော်ကိုဆော်ဒီအာရေဗျနိုင်ငံရဲ့ကျန်းမာရေးနဲ့လူမျိုးရေးဆိုင်ရာတာဝန်ရှိသူတွေရဲ့စီမံခန့်ခွဲမှုအရေးချင်းမမီဘူးဆိုတဲ့အကြောင်းပြချက်နဲ့အီရန်နိုင်ငံကသတိမှောက်ခဲ့ပါတယ်။အီရန်ရှီယတ်မွတ်စလင်အများအပြားဟာဆော်ဒီဟတ်ပွဲတော်အစားအီရတ်ကာဘလာမြို့တော်ဘာသာရေးအထွတ်မြတ်နေရာကိုဖျားဖူးသွားခဲ့ကြပါတယ်။မနစ်ကမြို့တော်မက်ကာဖျားဖူးခရီးတွင်အီရန်ဖျားဖူးရာပေါင်းများစွာတွေကလူ2000လောက်လူအုပ်ပြီးတည်ဆုံခဲ့ပါတယ်။ဒီနှစ်အီရန်ဖျားဖူးရီရဲ့ဟတ်ပွဲတော်တပိတ်ကပထမဆုံးမဟုတ်ဘဲစံကျင်ပေအုပ်စုတွေကိုထောက်ခံတဲ့တဟီရန်နဲ့ရီယတ်မြို့ရှိရာဆီးရီးယားနဲ့ယေမန်နိုင်ငံတွေကကြီးမားတဲ့ပြည်ပခါတွေမှာပြိုင်ဘက်ဆော်ဒီအာရေဗျားနဲ့တင်းမာမှုဖြစ်တဲ့အချိန်တွေတိုင်းမှာအခုလိုဖြစ်လေရှိပါတယ်
။ခရိုအေးရှားနိုင်ငံမှာအစိုးရတရက်တင်းမြောက်နိုင်ရဲ့အတွက်ဒီကနေ့တနင်္ဂနွေနေ့မှာရွေးကောက်ပွဲကျင်းပနေပါတယ်။တနှစ်တောင်မပြည့်သေးတဲ့အချိန်အတွင်းဒုတိယအကြိမ်ဖြစ်အခုရွေးကောက်ပွဲကိုစောပြီးတော့ကျင်းပတာဖြစ်ပါတယ်။ဒီကနေ့မနက်ပိုင်းမှာမဲပေးမှုကိုစတင်ခဲ့တာဖြစ်ပြီးကနဦးမဲရလက်တွေကတော့ဒီနေ့နှောင်းပိုင်းလောက်မှာထွက်ပေါ်လာမယ်လို့ခန့်မှန်းရပါတယ်။ လွှတ်တော်ကိုဖျက်သိမ်းပြီးနောက်တနေ့မှာပဲရွေးကောက်ပွဲတွေကိုစောပြီးတော့ကျင်းပနေတာဖြစ်ပါတယ်။ဥရောပသမ္မတကစီးပွားရေးချိနဲ့နေတဲ့နိုင်ငံတစ်ခုဖြစ်တဲ့ခရိုအေးရှားနိုင်ငံမှာနိုင်ငံရေးမပြေလည်မှုကြောင့်စီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေလည်းရပ်တန့်ခဲ့ပါတယ်။လူမှုစစ်တမ်းတွေအရတော့ Social Democrat Party ဦးဆောင်တဲ့၄ပါတီမဟာမိတ်တို့ကလွှတ်တော်အမှတ်နေရာ150နေရာတဲကအနည်းဆုံးနေရာ60လောက်ရပြီး Conservative Party ကတော့အမှတ်နေရာအနည်းငယ်အလျော့နဲ့နောက်ကလိုက်မယ်လို့ဖော်ပြပါတယ်။ဒါပေမဲ့လည်းဘယ်ပါတီကမှအစိုးရဖွင့်နိုင်လောက်တဲ့အထိအလုံးအလောက်အနိုင်ရမှာမဟုတ်ဘူးလို့လည်းသုံးသပ်သူတို့ကပြောဆိုကြပါတယ်ရှင်
။စနေနေ့ကမက္ကဆီကိုနိုင်ငံမှာလိန်နူချစ်သူလက်ထက်ခွင့်တရားဝင်ခွင့်ပြုဖို့သမရရဲ့ဆိုပြချက်ကိုဆန့်ကျင်တဲ့အနေနဲ့ထောင်နဲ့ချီတဲ့ပြည်သူတွေစုဝေးဆန္ဒပြကြပါလေ။မက္ကဆီကိုသမရအန်ရီကေပီနန်ယေတိုရဲ့လိန်နူချစ်သူတရားဝင်လက်ထက်ခွင့်ဆိုပြချက်ကိုဆန့်ကျင်ဖို့ဘာသာပေါင်းစုံအဖွဲ့တွေပါတဲ့မိသားစုတွေရဲ့မျိုးသားတိုက်အုပ်အဖွဲ့နဲ့တခြားအဖွဲ့အစည်းတွေကတနိုင်ငံလုံးကပြည်သူတွေကိုစုဝေးဖို့နှိုးဆော်ခဲ့တာဖြစ်ပါလေ
။
ဒီကနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မတ်မိုးဘျူတို့ကြေညာပေးခဲ့တာပါ။အခုညနေခင်းသတင်းလွှာတွေကိုစတိုက်ထုတ်လွှင့်ပေးပါမယ်ရှင်။ဗြိတိန်နိုင်ငံလန်ဒန်မြို့ကိုရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မှတော့လန်ဒန်မှာရှိနေတဲ့မြန်မာတန်ယုံကိုသွားပြီးဥရောပနဲ့အရှေ့အလယ်ပိုင်းဒေသမြန်မာတန်ယုံတွေကမြန်မာတန်အမတ်ကြီးတွေနဲ့တွေ့ဆုံအစည်းအဝေးလုပ်နေပါတယ်။မြန်မာတန်ယုံကိုအဝင်မှာဗြိတိန်မှာရှိနေတဲ့မြန်မာနိုင်ငံသားတချို့ကဒေါအောင်ဆန်းစုကြည်ကိုကြိုဆိုနှုတ်ဆက်ခဲ့ကြသလိုဒေါအောင်ဆန်းစုကြည်နဲ့ခဏတာတွေ့ခွင့်ရလိုက်ကြပါတယ်။အဲဒီထက်ကတဦးဖြစ်တဲ့ဒေါက်တာတက်ကိုကိုကိုကိုသားညိုကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့ဒေါက်တာတက်ကူကူကြီးအခုဒီကနေ့ဒေါန်ဆန်းစုကြည်လာတော့အဲ့မှာဒေါက်တာတက်ကူကူတို့ဒီမှာဒေါန်ဆန်းစုကြည်နဲ့တွေ့ဆုံလိုက်ဖြစ်တယ်ဆိုတော့အဲ့ရအခြေအနေလေးနဲ့ဘယ်လိုများဆုံးပြည့်လဲပြောပြပါအောင်ဗျ။အ
ော်ဘယ်လိုဆုံးပြည့်လဲဆိုတော့ကျွန်တော်ကလီးစ်ကနေပြီးတော့အဲအင်္ဂလန်မြောက်ပိုင်းမှာပေါ့နော်အဲ့ကနေပြီးကားမောင်းပြီးမနေ့ကဆင်းလာပါတယ်။အဲဟိုပါလေအမေစုတို့ရန်ကုန်ကနေပြီးတော့တီဂျီနဲ့ထွက်တယ်ဆိုတာနဲ့ကျွန်တော်ကတီဂျီကဟိုဟီထရိုမှာတာမနယ်2 site တယ်ဆိုတော့အဲ့ဒီကိုသွားပါတယ်ကျွန်တော်သိပါတယ်ဟိုအမေစုကတော့ VIP အပေါက်ကထွက်မှာပဲဆိုတော့သိပေမဲ့လည်းတာမနယ်2ကလာဆောင်ပါတယ်ဘာလို့လာဆောင်ရတာလဲဆိုတော့ပေါ့နော်ဒီနိုင်ငံအမေစုသွားတော့အဲ့ဒီကနိုင်ငံသားတွေကအကြီးအကျယ်ကြူကြတော့ကျွန်တော်ကအဲ့လိုမျိုးဖြစ်ချင်တယ်ပေါ့နော်ဒါပေမဲ့လည်းအမေရဲ့လုံခြုံရေးကိုလည်းကျွန်တော်တို့ကစိုးရိမ်နေတဲ့လူတွေတော့ဒါကတော့မပြောဘူးပေါ့နော်အဲ့လိုပဲသွားလိုက်ပါတယ်သွားပြီးတော့ကျွန်တော်အစီအစဉ်ကဒီနေ့တန်ယုံကိုလာမယ်ဆိုတာလည်းသတင်းကြားထားပါတယ်အဲ့ဒါကြောင့်တန်ယုံရှိရနေလာဆောင်ပါတယ်ညကဒီလန်ဒန်မှာပဲအိပ်ပါတယ်ကျွန်တော်မိုင်300ကျော်ကားမောင်းပြီးဆင်းလာရပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဒီကနေ့ဒေါန်ဆန်းစုကြည်နဲ့တန်ယုံရှိမှာတွေ့တော့ရောဒေါန်ဆန်းစုကြည်ရဲ့တုံ့ပြန်မှုနောက်မြန်မာတွေဘက်ကတုံ့ပြန်မှုဘယ်လိုများမြင်ရလဲ
ဟုတ်ကဲ့ဟိုဒေါန်ဆန်းစုကြည်အရန်သူဝင်းမြောက်ပါတယ်သူကကားပေါ်ဆင်းလာတာနဲ့သူကလေဟိုတန်ယုံအပေါက်ထဲကိုဝင်မဝင်မဲနဲ့ကျွန်တော်တို့ဘက်ကိုတခါတည်းတန်းလာတယ်တန်းလာပြီးကျွန်တော်တို့ကိုနှုတ်ဆက်တယ်နှုတ်ဆက်ပြီးတော့ကျွန်တော်တို့ကလည်းသူ့ကိုဓာတ်ပုံလေးပုံရိုက်ခွင့်ပေးပါလို့ဆိုတော့သူရိုက်ခွင့်ပေးတယ်တေချာစိတ်ချေလက်ရှိကိုစောင့်တယ်တယောက်ဒီတယောက်ကင်မရာတစ်လုံးစီနဲ့ကိုရိုက်ကြတယ်ပေါ့နော်ပြီးတော့သူကဘာမှားသွားလဲဆိုတော့လိမ့်လိမ့်မမနေကြတော့တဲ့သူများတိုင်းပြည်မှာတဲ့ပြီးတော့တန်ယုံနဲ့လည်းအဆင်ပြေအောင်နေပါတော့တဲ့အဲ့လိုမှားသွားတယ
်ကိုသက်ကိုကူကအခုကတကူးတကဒေါန်ဆန်းစုကြည်နဲ့တွေ့ဖို့အတွက်တက်လာတယ်အခုလောက်အချိန်လေးတွေ့ခွင့်ရတယ်ခြေနဲ့ရလား
အော်ခြေနဲ့တာပေါ့ကျွန်တော်ကမတွေ့ရင်လည်းခြေနဲ့ပြီးသားဘာလို့လဲဆိုတော့အမေရဲ့ခရီးစဉ်ကအရန်ဟိုပါပေါ့နော်ဟိုစကက်ဂျူးကအရန်တိုက်ဖြစ်တယ်ဆိုတော့ကျွန်တော်နားလဲပါတယ်အဲ့အတွက်ကြောင့်မလို့ဒါပေမဲ့ကိုအနေနဲ့ပေါ့နော်အသက်80တစ်နှစ်အရွယ်အမေအိုကြီးနော်နေမအိမ်ညမအိမ်နဲ့ပြည်ရင်းပြည်ပါမှာသွားရောက်ပြီးအလုပ်လုပ်ဆောင်နေတဲ့ဟာကိုလာပြီး support ပေးတဲ့သဘောပါပဲပြီးလို့ရှိရင်သူ့ကိုလာပြီး well wish လာလုပ်တာပါအမေတက်မှာပါစေလို့လာဆုတောင်းတာပါ
ဒေါက်တာတက်ကိုကိုကိုကိုသားညိုဦးကဆက်သွယ်မေးမြန်းခဲ့တာပါရှင်စက်တင်ဘာလ10ရက်နေ့ကဗြိတိန်နိုင်ငံကိုရောက်လာတဲ့ဒေါအောင်ဆန်းစုကြည်ဟာဗြိတိန်နိုင်ငံမှာ3ရက်ကြာမယ်လို့သိရပါတယ်အခုလန်ဒန်မြန်မာတန်ယုံမှာဥရောပနဲ့အရှေ့အလယ်ပိုင်းဒေသမြန်မာတန်အမတ်ကြီးတွေနဲ့တွေ့ဆုံဆွေးနွေးနေတယ်လို့တန်ယုံကအတည်ပြုပေမဲ့ဘာတွေဆွေးနွေးနေတယ်လဲဆိုတာအသေးစိတ်ကိုတော့ပြောဆိုခြင်းမရှိပါဘူးဗြိတိန်နိုင်ငံခီးစဉ်အတွင်းမှာတော့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေအပါအဝင်မြန်မာအရေးစိတ်ဝင်စားတဲ့ဗြိတိန်ပါလီမန်အကြီးအကဲတွေနဲ့လည်းတွေ့ဆုံဖို့ရှိနေပါတယ်နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဗြိတိန်ခီးစဉ်ကနေစက်တင်ဘာလ14ရက်နေ့မှာအမေရိကန်ပြည်ထောင်စုကိုရောက်ရှိမှာဖြစ်ပါတယ်ရှင်ဗြိတိန်နိုင်ငံအနေနဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရကိုထောက်ခံသွားမှာဖြစ်တယ်လို့ဒီမိုကရေစီအသွင်ကူးပြောင်းရေးအောင်မြင်ဖို့ဆက်ပြီးတွန်းအားပေးသွားမှာဖြစ်တယ်လို့လန်ဒန်အခြေစိုက်မြန်မာအရေးလှုပ်ရှားနေတဲ့ CSW တာဝန်ရှိသူတဦးကပြောပါရယ်အပြည့်စုံကိုတော့မတ်အင်ဂျင်နိုင်ကဆက်ပြီးပြောပြပါမယ်ရှင်
။ဇူလိုင်လကဗြိတိန်ဝန်ကြီးချုပ်အသစ်ဖြစ်လာတဲ့ထရီဇာမေးအနေနဲ့မြန်မာနိုင်ငံပေါ်ထားရှိတဲ့မူဝါဒဘယ်လိုရှိမလဲဆိုတာပြောဖို့စောနေသေးပေမယ့်အရင်ဗြိတိန်ဝန်ကြီးချုပ်ဆက်ဆက်ထားခဲ့တဲ့မူဝါဒအတိုင်းပဲဖြစ်လိမ့်မယ်လို့သုံးသပ်ကြောင်း CSW ခေါ်ကမ္ဘာလုံးဆိုင်ရာခရစ်ယာန်သွေးစည်းညီညွတ်ရေးအဖွဲ့အရှေ့အာရှရေးရာဌာနအကြီးအကဲ Benedict Rogers က VOE ကိုပြောပါရယ်
But I think it's 30 days, but my guess would be that she will probably continue this the same.
ပြောဖို့အချိန်စောသေးတယ်ဆိုပေမဲ့ဝန်ကြီးချုပ်ထရီဇာမေးဟာအရင်မူဝါဒတွေအတိုင်းပဲဆက်ပြီးထားရှိမှာဖြစ်တယ်လို့ကျွန်တော်မျှော်လင့်ပါတယ်။မြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့ငြိမ်းချမ်းရေးကိုအားပေးတာတိုင်းရင်းသားဒေသတွေကပဋိပက္ခတွေနဲ့ဘာသာရေးခွဲခြားမှုတွေပေါ်ဆိုးရိမ်မှုတွေကိုဆက်ပြီးထုတ်ဖော်ပြောဆိုတာဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကိုထောက်ခံတာစတာတွေဟာဗြိတိန်နိုင်ငံကမြန်မာအပေါ်ထားတဲ့မူဝါဒတွေဖြစ်ပါတယ်
ဗြိတိန်နိုင်ငံဟာဥရောပတမကလိုပဲလက်နက်ရောင်းချမှုပိတ်ပင်ထားတာကလွဲလို့မြန်မာအပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုအားလုံးကိုလွန်ခဲ့တဲ့နှစ်တွေကတည်းကရုပ်သိမ်းထားတာပါဒါကြောင့်ဗြိတိန်နိုင်ငံအနေနဲ့လက်ရှိဒေါ်ဆန်းစုကြည်ဦးဆောင်နဲ့မြန်မာအစိုးရကိုထောက်ခံအားပေးမှုတွေရှိနေတယ်လို့တပြိုင်နက်တည်းမှာပဲတိုင်းသားဒေသတွေမှာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတာလူမျိုးရေးဘာသာရေးခွဲခြားမှုတွေရှိနေတာတွေအပေါ်ဖိအားပေးမှုတွေကိုဆက်ပြီးထားအောင်မှာဖြစ်တယ်လို့ Benedict Rogers ကပြောပါတယ
် I hope that Theresa May will raise with Aung San Suu Kyi the ongoing issues of the ethnic conflict the situation in Rakhine state and whilst we
welcome the data တိုင်းသားဒေသတွေကပြည်ပခါတွေရခိုင်ပြည်နယ်ပြဿနာစတာတွေကိုဒေါ်အောင်ဆန်းစုကြည်နဲ့တွေ့တဲ့အခါမှာပြည်ထောင်ဝန်ကြီးချုပ်ထရီဇာမေကပြောဆိုဆွေးနွေးလိုက်မယ်လို့ကျွန်တော်မြင်ပါတယ်တချိန်ထဲမှာပဲဒေါ်အောင်ဆန်းစုကြည်အစိုးရကမကြာသေးခင်ကဖွဲ့စည်းလိုက်တဲ့ Coffee Annan ဦးဆောင်တဲ့ရခိုင်ပြည်နယ်အရေးအကြံပေးကော်မရှင်ကိစ္စ21ရာစုပင်လုံးညီလာခံစတင်ကျင်းပနိုင်တဲ့ကိစ္စတွေကိုအလားအလာကောင်းတဲ့ခြေလှမ်းနေအဖြစ်ဗြိတိန်ကထောက်ခံအားပေးမှာပါဒါကြောင့်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးဒေါ်အောင်ဆန်းစုကြည်ဦးဆောင်မှုကိုဗြိတိန်ကထောက်ခံသွားမှာဖြစ်တယ်လို့ဆက်ပြီးရှိနေတဲ့စိုးရိမ်ပွဲပြဿနာတွေကိုအပြေရှာနိုင်ရေးဖိအားပေးသွားမှာဖြစ်တယ်လို့ကျွန်တော်မြင်ပါတယ်
ထရီဇာမေးဟာဒေါ်ဆန်းစုကြည်တက်ခဲ့တဲ့အောက်စဖို့တက္ကသိုလ်မှာပညာသင်ပွဲရခဲ့သူဖြစ်ပေမဲ့အရင်ဝန်ကြီးချုပ်ဟောင်းဒေးဗစ်ကင်မရွန်နဲ့အခြားဗြိတိန်ဝန်ကြီးချုပ်တို့နဲ့မတူတာကမြမရေးစိတ်ဝင်စားမှုရှိခဲ့တယ်ဆိုတော့နောက်ကြောင်းမျိုးသူ့မှာမရှိခဲ့ဘူးလို့လည်း Benedict Rogers ကပြောပါတယ်ဒေါ်ဆန်းစုကြည်ဟာသူ့ရဲ့ခီးစဉ်အတွင်းမှာဗြိတိန်ဝန်ကြီးချုပ်အပါအဝင်ထင်ရှားပြီးမြမရေးစိတ်ဝင်စားတဲ့ဗြိတိန်ပါလီမန်အကြီးအကဲတွေနဲ့လည်းတွေ့ဆုံဖို့ရှိနေတာပါဗြိတိန်နိုင်ငံခီးစဉ်ပြီးမှာတော့ဒေါ်ဆန်းစုကြည်ဟာအမေရိကန်ပြည်ထောင်စုကိုစက်တင်ဘာလ14ရက်နေ့မှာဆက်လက်ထွက်ခွာလာမှာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့အတူနိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်နဲ့သက်ဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေလိုက်ပါသွားပါတယ်ရှင
်။မအင်ဂျင်နိုင်စုံစမ်းတင်ပြခဲ့တာပါ။အခုမွန်နက်ကရင်လက်နက်ကန်တိုင်းရင်းသားအဖွဲ့ရိကြားကနေမြေပိုင်းခြားရေးဆွေးနွေးပွဲဘက်ကိုအလှည့်ပေးပါမယ်။နေမြေအငင်းပွားမှုပြဿနာနဲ့ပြီးခဲ့တဲ့ရက်ကစီရေးပြိပခတ်ဖြစ်ပွားခဲ့တဲ့မွန်ပြည်သစ်ပါတီနဲ့ကရင်မြို့သားအစည်းအရုံး KNU ခေါင်းဆောင်တို့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။နေမြေပိုင်းခြားရေးအတွက်ဗဟုအဆင့်ကနေဆောင်ရွက်သွားဖို့နဲ့နောက်ထပ်ပြဿနာမဖြစ်ပွားဖို့နှစ်ဖက်နေမြေတာဝန်ခံ၃ဦးစီပါဝင်တဲ့ကော်မတီတရဖွဲ့စည်းကြဖို့ကိုလည်းသဘောတူညီချက်ရရှိခဲ့ကြပါတယ်။ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မွန်ပြည်သစ်ပါတီတပ်ဖွဲ့နဲ့ကရင်မြို့သားအစည်းအရုံး KNU တပ်ဖွဲ့တို့ကြားဖြစ်ပေါ်ခဲ့တဲ့စစ်ရေးပြဿနာနဲ့ပတ်သက်ပြီးဒီကနေ့မှနှစ်ဖက်ခေါင်းဆောင်တွေကနေတနင်္လာရတိုင်းဒေသကြီးရေဖြူမြို့နယ်ရာဖူးကျေးရွာမှာတွေ့ဆုံညှိနှိုင်းခဲ့တာပါဒီကနေ့တွေ့ဆုံမှုနဲ့ပတ်သက်လို့ကရင်မြို့သားအစည်းအရုံး KNU ဗိတ်ထဝဲဆက်ဆံရေးရုံးတာဝန်ခံဘသူဝင်းခိုင်ကအခုလိုပြောပါတယ
်ဒီနေ့ကျွန်တော်တို့တွေ့ခဲ့ရတဲ့အပိုင်းမှာတော့အပြန်အလှန်ဆွေးနွေးရတယ်ဒါပေမဲ့နောက်ဆုံးရတော့ဒီမြေယာပြဿနာနဲ့မြေယာပိုင်းခြားမှုကတော့ပြန်ပြီးတော့ထိတိုက်တဲ့ပုံမှာတော့ဒါနှစ်ဖက်စလုံးကလက်ခံတယ်ဒါဘိုးဆင်းရှင်းပါပဲဒီဘိုးဆင်းဆိုတာကဲဖြစ်စီဒီမူပြည်သစ်ပါတီဖြစ်စီဒီအဲ့ဒီအရှင်းမှသူတို့ရှင်းကြပါပဲရှင်းကြမယ်ဒါပေမဲ့လောလောဆယ်ကတော့နှစ်ဖက်တက်ကတက်မှုတွေကတော့နောက်တိုက်ပွဲမဖြစ်ဖို့အတွက်ကတော့အမှားခံပြီးတော့သူတို့ကြိုးစားဆောင်ရွက်ရမယ်နောက်တစ်ချက်ကတော့ဒီလောလောဆယ်နော်ဘိုးကအစီအစဉ်တွေ့ကြတဲ့အချိန်မရောက်ခင်မှာတော့ကော်မတီတစ်ခုဖွဲ့ထားတယ်ဒီကော်မတီကတော့ပြောမှဆိုဒီပြဿနာဖြေရှင်းနိုင်ဖို့ပြီးတော့နောက်ပြဿနာမဖြစ်ဖို့အတွက်ကြီးကြဆောက်ရှောက်မယ်အဖွဲ့ဆိုတော့ဒီကျင်းသမား၃ရောက်မွန်ပြည်သစ်ပါတီက၃ရောက
်ဒီကနေ့တွေ့ဆုံမှုမှာ KNU ဘက်ကဘဒုမန်းငိမ့်မောင်ဦးဆောင်ခဲ့တယ်လို့မွန်ပြည်သစ်ပါတီဘက်ကဗဟုကော်မတီဝင်နိုင်အောင်မငေးဦးဆောင်ဖွဲ့လို့ဆွေးနွေးခဲ့ကြတာပါဆွေးနွေးပွဲရလကတော့မွန်ပြည်သစ်ပါတီနဲ့ကရင်မျိုးရာစီယုံတို့ကြားဖြစ်ပွားနေတဲ့နေမီနယ်နိမိတ်ပိုင်းခြားတတ်မှတ်နိုင်ရေးအတွက်ဗဟုအစ်စ်ကနေဆောင်ရွက်သွားဖို့သဘောတူညီချက်ရရှိခဲ့ပါတယ်ဒီလိုဗဟုအစ်စ်အနေနဲ့တွေ့ဆုံနိုင်ဖို့ခရိုင်ကနေတဲ့စဉ်ဗဟုကိုအများဆုံးတင်ပြသွားဖို့အောက်ခြေအစ်စ်စည်ရေးပြဿနာထပ်မံမဖြစ်ပွားဖို့တပ်ဆိုင်ရာနေမီခံတတ်မှုတွေကနေကြီးကြပ်သွားဖို့နဲ့တော်လာလှုပ်ရှားမှုတွေကိုအတိပေးအကြောင်းရဖို့စတဲ့အချက်တွေကိုသဘောတူညီချက်ရရှိခဲ့တယ်လို့ပြဿနာမဖြစ်ပွားဖို့အတွက်နှစ်ဖက်နယ်မြေတာဝန်ခံ၃ဦးစီပါဝင်တဲ့ကော်မတီတရက်ကိုလည်းဖွဲ့စည်းခဲ့ပါတယ်ပြီးခဲ့တဲ့စက်တင်ဘာလ၈ရက်နေ့တုန်းကတနင်္လာရီတိုင်းဒေသကြီးရေဖြူမြို့နယ်အလဲစကန်းကျေးရွာအုပ်စုတဲချောင်းပြားကျေးရွာနီးမှာဒေသတွင်းအခြေချနေတဲ့မွန်ပြည်သစ်ပါတီတပ်ဖွဲ့တွေနဲ့ကရင်မျိုးရာစီယုံ KNU တပ်ဖွဲ့တို့ဟာနယ်မြေပိုင်ဆိုင်မှုပြဿနာကြောင့်တိုက်ပွဲငယ်တစ်ခုဖြစ်ပွားခဲ့ပါတယ် ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲမှာတဲချောင်းကြီးရွာဒေသခံတွေရဲ့နေအိမ်သုံးလုံးခန့်ထိခိုက်ပျက်စီးခဲ့ပေမဲ့ရွာသားတွေအပါအဝင်နှစ်ဖက်တပ်ဖွဲ့တွေတော့ထိခိုက်မှုမရှိဘူးလို့ဒေသခံတွေကဆိုပါတယ်ဒီလိုတိုက်ပွဲဖြစ်ပွားရတာဟာဆက်သွယ်ရေးအပိုင်းမှာအနေချက်ကြောင့်လို့ဘယ်သူဝင်ခိုင်ကခုလိုပြောပါတယ်
ဒါတော့ဟိုကြပါမထင်ပါဘဲနဲ့အစီအစဉ်ဖြစ်သွားတဲ့သဘောကတော့ဒီလောက်ပြဿနာမရှိကြပဲပြောမယ်ဆိုရင်ငိုရဲတာဒီစီချဘူးအတွက်ကသူစီကိုစီးလည်းမရှိဘူးခွေးတော့ဆက်သွယ်ရေးပိုင်းပါလေအားနေတဲ့ပုံမှာဒါဒီဖြစ်ခဲ့တယ်ဒီတွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့မုံမြင့်တပါတီတာဝန်ခံတတ်မှုသူကတော့လက်ရှိမှာကိုသကိုကိုသိမ်းပြီးပြဿနာထပ်မှာမဖြစ်ဘွားဖို့ဆောင်ရွက်နေတယ်လို့မွန်
သူပြောသွားတာကတော့လက်ရှိအချိန်တွေတော့ဘာပြဿနာမှမဖြစ်သေးဘူးလေကိုနေရာကိုလူတွေကိုထိမ့်သိမ့်တဲ့သဘောပါပဲရှေ့ဆက်ပဋိပက္ခမဖြစ်ပွားအောင်ရှောင်ချရဖို့နဲ့နေမြေကိစ္စကတော့ဘ ਹੁ စစ်မှာဆွေးနွေးရဖို့သဘောတူခဲ့တယ်လို့မွန်ပါတာနဲ့ပြောဆိုသွားတာပါ28နှစ်နီးပါးစီရေးပြဿနာညင်တက်နေတဲ့မွန်ပြည်တပ်ပါတီနဲ့ကရင်မျိုးရာစီယုံတို့အရာအခုလိုစီရေးပဋိပက္ခဖြစ်ပေါ်လာတဲ့ပုံမှာမွန်တရင်အေဂျင်စီရဲ့အက်ဒီတာချုပ်နာကဆမွန်ကအသူ့အမြင်ကိုခုလိုပြောပါတယ
်ကျွန်တော်မြင်ကတော့ဒီကရင်မျိုးနဲ့မွန်ပြည်တပ်ပါတီတို့ကဒီငါဆော်ဘောက်ကြီးနဲ့နိုင်လာမအောင်လို့ချုပ်ဆိုထားတဲ့မွန်ကရင်ဒေသမျိုးစာချုပ်လားဆန္ဒနာအဲ့ဒါတွေရှိခဲ့ဘူးလေအဲ့ဒါတွေပြန်ကြည့်ဖို့လိုတော့ကျွန်တော်တို့ဒီဒီနေ့နဲ့ဒီနေ့နဲ့ပြည်ပခါရီဆောင်ချဖို့လိုတယ်ဘယ်ဘက်ကဒီရင်ပြဖို့လိုတယ်တော့ရှိနေတဲ့ပြဿနာကိုဒါဒီနေ့နဲ့မျိုးရင်းဖြေရှင်းဖို့လိုတယ်နော်
မွန်ပြည်တပ်ပါတီနဲ့ကရင်မျိုးရာစီယုံ KNU တို့ဟာ1988ခုနှစ်မှာနိုင်မြေညင်းပွားမှုပြဿနာကြောင့်စစ်ရေးပဋိပက္ခပြင်းထန်စွာဖြစ်ပွားခဲ့ပြီး28နှစ်နီးပါးပဋိပက္ခရပ်တန့်ရာကနေစက်တင်ဘာလ9ရက်နေ့မှာအသေးစားတိုက်ပွဲဖြစ်ပွားလာတယ်လည်းဖြစ်ပါတယ်ပြဿနာဖြစ်ပွားပြီးစက်တင်ဘာလ9ရက်နေ့ကရင်ပြည်နယ်ဖျားသုံးစုမြို့မှာဒေသခံ KNU ခေါင်းဆောင်တွေနဲ့မွန်ပြည်တပ်ပါတီခေါင်းဆောင်တို့ကနေတွေ့ဆုံဆွေးနွေးခဲ့ကြပြီးရှေ့ဆက်ညီညီညွတ်နဲ့ပူးပေါင်းသွားကြဖို့သဘောတူညီခဲ့ကြပါတယ်မြိတ်ထဘွယ်တီရဟာမွန်ပြည်တပ်ပါတီနဲ့ကရင်မျိုးရာစီရင်တို့အကြားနိုင်မြေတတ်မှတ်မှုမရှိသေးတာကြောင့်အခုလိုမထင်မှတ်ပဲပဋိပက္ခဖြစ်ပွားလာခဲ့ပေမဲ့ဒီပြဿနာတွေကိုနှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံဖြေရှင်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်း KNU မြိတ်ထဘွယ်ဆက်ဆိုင်ရုံးတာဝန်ခံဘသူဝင်းခိုင်ကပြောပါတယ်ခင်ဗျာ
နိုင်ကွန်းအိမ်စုံစမ်းတင်ပြခဲ့တာပါအခုကျမ်းမာရေးသတင်းလွှာတစ်ပုဒ်ကိုနားဆင်ကြရပါမယ်ရှင်အန်တတစီရဲ့ဆေးပါဝင်တချို့ဆေးဝါးတွေဟာကိုဝင်ဆောင်ချိန်ပထမ3လအတွင်းမှာတောက်သုံးခဲ့မိရင်မွေးလာမဲ့ရင်သွေးငယ်တွေရဲ့ကျန်းမာရေးကိုထိခိုက်စေနိုင်ပါတယ်။ဒါကြောင့်ကိုဝင်ဆောင်ချိန်ပထမ3လအတွင်းမှာဆေးဝါးတွေကိုတက်ကြွနားလည်သူတွေနဲ့တိုင်ပင်ပြီးမှတောက်သုံးတဲ့အကြောင်းဒေါက်တာတန့်စောကလူထုနဲ့ကျန်းမာရေးအစီအစဉ်ကနေတင်ပြထားပါတယ်ရှင်
။ကိုဝင်ဆောင်ချိန်ပထမ3လတာကာလအတွင်းမှာကိုဝင်ဆောင်မိခင်တချို့ဟာပြုတ်အပ်မှုတွေဖြစ်ပေါ်ပြီးအစာစားလို့မရတော့တာမျိုးတွေတွေ့ကြုံရလေရှိပါတယ်။ယောဂကြီးကြီးမားမားမဟုတ်ပေမဲ့ကိုဝင်ဆောင်ချိန်ပထမ3လအချိန်ကာလဟာမွေးဖွားလာမဲ့ရင်သွေးငယ်လေးတွေအတွက်အရေးကြီးဆုံးအချိန်ကာလတွေဖြစ်တာကြောင့်ရင်သွေးမိဘတွေအဖို့စိုးရိမ်ပူပန်မှုတွေဖြစ်ပေါ်ကြရပါတယ်။ကိုဝင်ဆောင်ချိန်ပထမ3လကာလအတွင်းမှာဖြစ်ပေါ်ခံစားရတဲ့ပြုတ်အပ်မှုတွေဟာဘလို့အကြောင်းတွေကြောင့်ဖြစ်ပေါ်ရတာပါလဲလို့မေးကြည့်တဲ့အခါမှာတော့တပ်ဖွဲ့မိရဲ့ထုကူဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဒေါခင်သိဦးကအခုလိုပြောပါတယ်
ကိုယ်ချိကစားမှာဆိုလို့ရှိရင်သူကကိုယ်ရကြောင့်ဟော်မုန်းပြောင်းလဲဖြစ်တာပေါ့အဲ့ဒီဟော်မုန်းပြောင်းလဲကိုကိုခန္ဓာကလိုလက်မခံတဲ့သဘောပေါ့နော်အဲ့ဒါကြောင့်သူကတုံ့ပြန်တဲ့အနေနဲ့ဒီလိုအာနာအော်ရာမူတာရှိတယ်လူတိုင်းတော့လည်းမဖြစ်ဘူးပေါ့အဲ့လိုဆိုရင်သူကအစာတောက်တချို့ဆိုလို့ရှိရင်ဒါအစီရှိရင်မစားဘူးအသားညီလို့မစားဘူးပေါ့နော်အဲ့လိုဆိုရင်ကိုစားလို့စိတ်ထဲမှာအဆင်ပြေမယ်ဆိုတော့အစာကိုစားလို့ရှိရင်ကြတော့လေအဲ့ဒီအာနာအော်ရာသက်သာတော့
မခံမရနိုင်တော့အောင်ပြုတ်အပ်မှုတွေကြုံတွေ့လာရတဲ့ကိုဝင်ဆောင်မိခင်တွေအနေနဲ့အန်တတစီတဲ့ဆေးဝါးတွေကိုသုံးဆဲလိုကြပါတယ်။တချို့ဆေးဝါးတွေဟာရင်သွေးငယ်လေးတွေရဲ့ကြီးထွားဖွံ့ဖြိုးမှုဖြစ်စဉ်တွေကိုထိခိုက်စေနိုင်တာကြောင့်ကိုဝင်ဆောင်ချိန်ပထမ3လတာကာလအထက်မှာဆေးဝါးတွေတောက်သုံးတော့မယ်ဆိုရင်တကြွနားလေသူတွေနဲ့တိုင်ပင်ပြီးမှတောက်သုံးသင့်တယ်လို့ပြောပါတယ်
။တချို့ကြတော့ဆေးတွေအံပြောက်ဆေးတွေတောက်တာရှိတယ်။ဆိုတော့တအားအစင်အံလွှားကြည့်လို့သူကျမ်းမာရေကိုထိခိုက်လာအောင်ဆိုရင်တော့ကျမတို့ကဆေးပေးတယ်ပေါ့။အဲ့ဒီပေးတဲ့ဆေးဟာတရေသားကိုမထိခိုက်တရတဲ့ဆေးပဲဖြစ်ရမှာကိုအရင်တော့ပေါ်ဘူးပါလေသက်တီတူမိုက်ဆိုတဲ့ဆေးရအမြန်နာမည်ကြီးပေါ့ကိုဝင်နဲ့မူးဝေအော့အာနာပျောက်တယ်ဆိုပြီးတော့အဲ့ဒါတွေတော့ဝီကလေးလေးတွေကလက်မပါတာလေးဟိမီမီလီယာရောဖိုကိုမီလီယာဆိုတာဒီလက်ကတခုမပါတာတော့လက်လုံးရမပါတာတော့အဲ့ဒီလင့်ဒီဖိုက်စင်နဲ့မွေးလာဘူးအဲ့ဒါအားတွေစပြီးတော့အခုလက်ထိ proof မရှိဘူးဆိုရင်ဒီပထမ3လကိုဝင်အင်္ဂါဒီစတင်ဖြစ်တဲ့အချိန်မှာဆေးမမခံဘူးပေါ့ဆိုတော့တတ်နိုင်ရင်တော့ဘယ်ဆေးမမတောက်ခင်းနေနေတာကောင်းတယ်ဆိုတော့သူ့ကိုစိတ်အားဖြင့်လည်းသူ့ကိုဟို အားပေးတဲ့အနေနဲ့အားပေးမယ်နောက်ပြီးတော့ခုနကမစားကျင်တာမစားနဲ့စားကျင်တဲ့အစားပဲစားထမင်းရဲ့ဟင်းရဲ့အဲ့လိုမဟုတ်ဘူးပေါ့ဆိုသူကြိုက်တာစားမယ်ဆိုရင်တော့ဒါအထူးသဖြင့်ရတော့ဟိုပေါ့တိတိစားမယ်တိတိဖြော်ရည်လိုဟာတောက်မယ်အဲ့လိုမျိုးဆိုရင်အဆင်ပြေပါလိမ့်မယ်ဒီတိုင်းကြီးတော့တိတ်ကြီးအရာကြီးတော့မပြေချွတ်ကြတော့လဲစိတ်ပေါ့စိတ်ရအပြင်လဲသူ့ကိုပို့ပြီးတော့ဟိုအားပေးလို့ရှိလို့ရှိရင်ဒီအာနာပြူတာမောတာတွေကတက်တာပါ
ကိုဝင်ဆောင်မိခင်တွေရဲ့80ရာခိုင်နှုန်းဟာအခက်အခဲမရှိဘဲဆော့ဆော့ရှူရှူနဲ့ပုံမှန်မွေးဖွားနိုင်ကြပါတယ်။ကိုဝင်ရှိပြီလို့သိတဲ့အချိန်ကစပြီးတကြွန်းနားလည်သူတွေနဲ့ဘိုက်အပ်ထားမယ်ဆိုရင်မလိုဘဲဘိုက်ခွဲမွေးရတာမျိုးတွေရုံနေသွားစီတဲ့အပြင်ပုံမှန်မဟုတ်တဲ့အနေအထားတွေဖြစ်ပေါ်ခဲ့မယ်ဆိုရင်လည်းအနေအကင်းကင်းနဲ့မွေးဖွားနိုင်မှုအတွက်အထောက်အကူဖြစ်စေနိုင်တယ်လို့သိရပါတယ်
။ကိုဝင်ဆောင်တယောက်ကကိုဝင်ရပြီဆိုလို့ရှိရင်ဒီတတိနားလေတာဘွားမိရဆရာဝင်ဖြစ်ဖြစ်နော်တာမိမိုးရင်မတာဘွားဆရာမဖြစ်ဖြစ်ဝေးတဲ့နေရာတွေမှာဆိုပြတ်ထားဖို့လိုတယ်ပေါ့နောက်ပြီးတော့ plan ရှိရမယ်မွေးလို့ရှိရင်လေဟိုဘယ်မှာမွေးမလဲအဲအိမ်မှာမွေးမလားဆေးရုံမှာမွေးမလားစသဖြင့်အဲ့လို plan ရှိတဲ့နဲ့အဲ့ဒါပြီးလို့ရှိရင်တခါဒီကျမကြီးစောင့်ရှောက်မှုအတွက်ကိုပုံမှန် check up လုပ်ရမယ်ဟာတွေကိုလုပ်တင်မယ်ပေါ့အဲ့လာဒီလုံးမှသူကကိုဝင်ကိုဘေးကင်းစွာမွေးနိုင်မှာပေါ့အဲ့တော့တကယ်လို့အချင်းရှိမှရောက်နေတယ်အနေထားမမှန်ဘူးဆိုရင်ကျမတို့ကခွဲစိတ်မွေးရဖို့ရှိတဲ့လူနာဆိုလက်ကြိုတင်စီစဉ်လို့ရမယ်သွေးသွင်းမှုလိုတာတွေကိုစီစဉ်လို့ရမယ်ဘာမှမဖြစ်တဲ့80ရာခိုင်နှုန်းတော့ကရိုးရိုးဖြောင်းဖြောင်းတန်းတန်းချော့ချော့ရှူရှူမွေးတာလေဆိုတော့အဲ့ဒီမွေးမဲ့ကလေးတွေကြတော့လေသူအလကားတက်တက်မလိုအပ်ဖက်နဲ့ခွဲစိတ်တာတွေလို့ဖို့မလိုမဖြစ်စေချင်ဘူးပေါ့နော်
ကိုဝင်ဆောင်ချိန်ကာလတွေမှာမိခင်ဖြစ်သူရဲ့နေထိုင်စားတောက်မှုတွေဟာရင်သွေးနဲ့မိခင်နှစ်ဦးစလုံးရဲ့ကျန်းမာရေးအပေါ်အကျိုးသက်ရောက်မှုတွေရှိစေနိုင်တာကြောင့်ကိုဝင်ဆောင်မိခင်တွေအနေနဲ့အစားတောက်နဲ့ဆေးဝါးတွေကိုဂရုစိုက်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါဒေါက်တာတန်းစောရဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြကြရတာပါနောက်နှစ်နိုင်ကြမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမြန်မာပြည်ကပေးစာပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားစံပြစတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ရမှာပါတောက်ကြနေညံ့ဒီပဲအစီအစဉ်တွေမကြခင်ပြီးဆုံးပါတော့မယ်ရှင်အစီအစဉ်ဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုမတ်တန်ကီထိုက်ကကြေညာပေးပါဦးမယ်ရှင
်မြောက်ကိုရီးယားရဲ့ပြင်ဆင်မမြောင်တဲ့အကြီးမားဆုံးနျူကလ িয়ার စမ်းသပ်မှုအပြီးမှာတော့အမေရိကန်ပြည်ထောင်စုဘက်ကတန်းခတ်ပိတ်ဆို့မှုတိုးမြှင့်ချထားဖို့စဉ်းစားသုံးသပ်နေပါတယ်ကုလလုံခြုံရေးကောင်စီမှအရေးယူဆောင်ရွက်ဖို့အပြင်အမေရိကန်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ဘက်ကလည်းတနိုင်ငံတည်းကဖြစ်စီဒါမှမဟုတ်လဲနှစ်နိုင်ငံသုံးနိုင်ငံတို့ပူးပေါင်းပြီးမြောက်ကိုရီးယားအစိုးရကိုအရေးယူဆောင်ရွက်သွားဖို့စဉ်စားသုံးသပ်နေတယ်လို့မြောက်ကိုရီးယားဆိုင်ရာမူဝါဒအရေးရာအမေရိကန်အထူးကိုယ်စားလှယ်ဆွန်ကင်းကတွေ့ကြုံမြို့တော်မှာပြောဆိုခဲ့တာဖြစ်ပါတယ်အမေရိကန်နဲ့ရုရှားနိုင်ငံတွေကြားဝင်ဆက်ဆက်ညှိနှိုင်းပေးခဲ့တဲ့အပြစ်ခတ်ရက်စဲရေးသဘောတူညီချက်ကိုစီးရီးယားသမ္မတဘာရှာလ်အယ်အဆအစိုးရဘက်ကလက်ခံလိုက်ပြီလို့စီးရီးယားအစိုးရကပြောဆိုလိုက်ပါတယ်။လူသားချင်းစာနာမှုအထောက်အကူပေးနိုင်ဖို့ရည်ရွယ်ချက်နဲ့တိုက်ခိုက်မှုတွေကိုအလက်ပိုမျိုးကနေစတင်ရက်ဆိုင်မယ်လို့စီးရီးယားသတင်းဌာနကကြေညာပါတယ်။အဲဒီနောက်နိုင်ပိုင်းအတွင်းမှာပဲသမ္မတအာဆတ်ကိုတစ္ဆာခန်တွေနဲ့လက်တွဲတိုက်ခိုက်နေတဲ့ Lebanon Hezbollah စစ်သွေးကြအုပ်စုကလည်းအပြစ်ခတ်ရက်စဲရေးကိုလက်ခံမယ်လို့ပြောဆိုလိုက်ပါတယ်။ဒီကနေ့တနင်္ဂနွေနေ့ကတော့အမေရိကန်ပြည်ထောင်စုစက်တမလ17ရက်နေ့အကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့15နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။2001ခုနှစ်စက်တမလ17ရက်နေ့ကအကြမ်းဖက်သမားတွေပြန်ပြီးဆွဲထားတဲ့လေယာဉ်တွေနဲ့နယူးယောက်မြို့ကမ္ဘာကုန်သွယ်ရေးစင်တာနဲ့ Washington DC မြို့တော်အနီးကအမေရိကန်စစ်ဌာနချုပ်ပင်တဂွန်တို့တိုက်ခိုက်ခံခဲ့ရတာပါ။တတိယလေယာဉ်ကတော့ Pennsylvania အခြေစင်ခြေဖုံးအရမှာဖျက်ချခဲ့တာဖြစ်ပါတယ်ရှင်။
တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကီထိုက်ကြေညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဘွိုက်တက်စောညက်ဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်ည9:00နာရီကျရင်တခါထပ်ပြီးတော့ဆုံကြရအောင်ပါတော်တာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်ကျမခွန်ယူပါ
This program has come to you from the Voice of America, Washington.